ပါကစ္စတန်နိုင်ငံမှာဆယ်စုနှစ်တည်းအတွင်းအဆိုးအဝါဆုံးရည်ကြီးမှုနဲ့ကြုံနေရပြီးသက်ဆိုင်ရာတာဝန်ရှိသူတွေနဲ့လူသားချင်းစာနာမှုကူညီအဖွဲ့တွေကတုံ့ပြန်ဆောင်ရွက်နေပါတယ်။ဒီရည်ကြီးမှုကြောင့်လူပေါင်း33သန်းလောက်အထိဒုက္ခရောက်နေပြီးလွန်ခဲ့တဲ့နှစ်လအတွင်းလူပေါင်း1,100ကျော်သေဆုံးခဲ့တယ်လို့ပါကစ္စတန်ရာသီဥတုပြောင်းလဲမှုဆိုင်ရာဝန်ကြီးရှယ်ရီရာဟမန်ကတနင်္လာနေ့မှာပြောဆိုခဲ့ပါတယ်။
Right now Pakistan 1/3 of Pakistan is underwater and
30 လူရေသား220ရှိတဲ့ပါကစ္စတန်နိုင်ငံရဲ့နယ်မြေ3ပုံ2ပုံလောက်ကရေမြုပ်နေပြီးမကြုံဘူးလောက်အောင်ကြီးမားတဲ့အကြက်တဲနဲ့ရင်ဆိုင်နေရပါတယ်မုတ်တုံမိုးစတင်ခဲ့တဲ့ဇွန်လကတည်းကစဖြစ်ခင်းနေခဲ့တာပါတမုတ်တရားကြီးတစ်ခုလိုရေတွေအကုန်ဖုံးအုပ်နေပြီးဒီရေတွေစီးထွက်သွားနိုင်လောက်တဲ့ခြောက်သွေ့တဲ့ကုန်းမြေဆိုတာမရှိတော့ပါဘူးလို့ရာသီဥတုပြောင်းလဲမှုဆိုင်ရာဝန်ကြီးရှယ်ရီရာဟမန်ကပြောဆိုခဲ့တာဖြစ်ပါတယ်ပါကစ္စတန်မှာခရိုင်ပေါင်း160ရှိတဲ့အနေနဲ့82ခုကိုသို့ရာသီဥတုဘေးကျုံနေရတယ်လို့အမျိုးသားသဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဌာန NDMA ကကြေညာထားပြီးပူးပေါင်းဆောင်ရွက်မှုတွေနဲ့လူသားချင်းစာနာမှုအကူအညီပေးရေးတွေလှုပ်ဆောင်နေပါတယ်ရေကြီးမှုကြောင့်အိမ်ပေါင်းတန်းတရာပေါင်း162ဆင်းကားလမ်းမိုင်ပေါင်း2,100ကျော်ပျက်စီးပြီးလေယာဉ်တွေပျက်စီးခဲ့တယ်လို့ကျွမ်းနာတရိတ်ဆန်အကောင်ရေ8,000ကျော်လောက်သေဆုံးခဲ့တယ်လို့သဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးအဖွဲ့ NDMA ကထုတ်ပြန်ထားပါတယ်